သမရဦးသိန်းစင်ရဲ့လူငင်းချမ်းသာခွင့်အမိန့်အရအကျဉ်းသားပေါင်း600ကိုအောက်တိုဘာလ10ရက်နေ့ကလွှတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားနှစ်ရာကျော်သာပါဝင်လာကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကဇန်နဝါရီလနိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တယ်လို့ပဲမြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးခြေလှမ်းတွေကိုလည်းနင်းနီးကပ်ကပ်စောင့်ကြည့်သွားမယ်လို
agenda တွေထဲမှာထင်ရှားတဲ့နိုင်ငံရေး agenda တချို့ပါနေတာမို့ကုလသမဂ္ဂအတွင်းမှုချုပ်ကကြိုးဆိုတယ်လို့အတွင်းမှုချုပ်ရုံးလက်ထောက်ပြောခွင့်ရအက်ဒဝါဒိုဒူပွေးကပြောပါတယ်
Well, the Secretary General welcomes the release of a number of prominent figures so far. He expects the government
to ချားတဲ့သူတွေပါဝင်နိုင်ငံရေးအကျဉ်းသားချုပ်ကိုလွတ်ပေးခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကကြိုးဆိုလိုက်ပါတယ်ဒါပေမဲ့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုပါလွတ်ပေးမယ်လို့သူမျှော်လင့်ထားပါတယ်မြမအစိုးရအနေနဲ့အခြေခံလူခွင့်ရေးတွေကိုလေးစားဖို့နဲ့တရားဥပဒေစိုးမိုးမှုရှိဖို့အတွက်အာမခံထားတာတွေကိုဆက်ပြီးတော့အကောင့်တွေဖော်သွားဖို့လိုပါတယ
်အခုလိုနိုင်ငံရေးအကျဉ်းသားတချို့လွတ်မြောက်လာပြီမဲ့အချင်းချနေသူအများအပြားကျန်းနေသေးတာမို့မြမနိုင်ငံရဲ့အခြေအနေကိုအတွင်းမှုချုပ်ကအနိကစောင့်ကြည့်နေတယ်လို့လည်းပြောပါတယ်
The Secretary General is following closely the ongoing release of political prisoners as part of the amnesty granted by President Thein Sein.
သမရဦးသိန်းစိန်ရဲ့လူငယ်ချမ်းသာကွင်းနဲ့လွတ်မြောက်လာတဲ့ကျင်းသားတွေထဲမှာနိုင်ငံရေးကျင်းသားဘယ်လောက်ထပ်ပါမလဲဆိုတာကိုအတွင်းမှုချုပ်ကအနီးကစောင့်ကြည့်နေပါတယ်မြမအစိုးရအဖွဲ့အနေနဲ့တရားဥပဒေစိုးမိုးမှုရှိဖို့နဲ့လူခွင့်ရေးလေးစားလိုက်နာမှုရှိဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကမြင်ကျင်နေဆိုတာကိုလည်းအတွင်းမှုချုပ်ကပြက်ပြက်သားသားပြောထားပြီးသားပါအ
မေရိကန်နိုင်ငံကလည်းမြမအစိုးရကနိုင်ငံရေးကျင်းသားတချို့ကိုလွှတ်ပေးခဲ့တာအတွက်ကြိုးဆိုတယ်လို့American နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရ Victoria Nuland ကကြာတာပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်သလိုအခုလိုလှုပ်ပေးတာဟာအရေးပါတဲ့ခြေလှမ်းချက်ကိုလှမ်းလိုက်တာလို့လည်းပြောပါတယ
် We do welcome the recent release of some political prisoners in Burma
အခုလိုနိုင်ငံရေးအကျဉ်းသားတချို့ကိုလှုပ်ပေးလိုက်တာဟာမြန်မာနိုင်ငံမှာအရေးကြီးတဲ့ခြေလှမ်းချက်ကိုလှမ်းလိုက်တာလို့ကျမတို့ကမြင်ပါတယ်ဒါဟာမြန်မာလူထုရဲ့စံတာကိုတုံ့ပြန်တာတစ်မျိုးဖြစ်လို့ပါဒါပေမဲ့လွတ်ပြေးလိုက်တဲ့နိုင်ငံရေးအကျဉ်းသားတွေရဲ့စီရင်အပြည့်စုံကိုတော့ကျမတို့မတွေ့ရသေးပါဘူးရှင်
။သမရဦးသိန်းစိန်ရဲ့လူငင်းချမ်းသာခွင့်အရလွတ်ပြေးမဲ့အကျဉ်းသား6359ဦးစလုံးကိုဗုဒ္ဓဘူးနေမှာလွတ်ပြေးလိုက်ပြီလို့ပြည်ထရေးဝန်ကြီးကပြောကြားကြောင်းသတင်းတွေမှာဖော်ပြကြပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားက220ပါဝင်နေတာမို့အကျဉ်းကြခံနေရတဲ့2000ကျော်နဲ့ရှင်းရင်လွတ်ပြေးခဲ့တဲ့နိုင်ငံရေးအကျဉ်းသားအရေအတွက်ဟာနေပါနေသေးတယ်လို့နိုင်ငံရေးလှုပ်ရှားသူတွေကတုံ့တက်ပါတယ်။အမေရိကန်အစိုးရကလည်းယုံကြည်ချက်ကြောင့်အချင်းချနေသူအများပြားရှိနေအောင်ပဲလို့ယုံကြည်တာမို့သူတို့အားလုံးကိုလှုပ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ်
။ We have not yet seen a complete list. We do believe that there are still a large
number. မြန်မာနိုင်ငံအကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေအများကြီးရှိနေအောင်ပဲလို့ကျမတို့ယုံကြည်ပါတယ်။သူတို့အားလုံးကိုလှုပ်ပေးဖို့တောင်းဆိုပါတယ်။မြန်မာအစိုးရရဲ့အခုလှုပ်ရဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ကမြန်မာအစိုးရနဲ့ရောတခြားအစိုးရတွေနဲ့ပါဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်
။အမေရိကန်အထက်လွှတ်တော်အမတ်တွေကလည်းမြန်မာအစိုးရတည်းရဲ့ဗုဒ္ဓဘူးနဲ့လူငင်းချမ်းသာကွင်းမှာနိုင်ငံရှင်သားတွေပါလာတဲ့အတွက်ကြိုဆိုခဲ့ပါတယ်။ဒါပေမဲ့အထက်လွှတ်တော်အနည်းစုအမတ်များခေါင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကအခုလှုပ်ပေးလိုက်တဲ့နိုင်ငံရေးအကျဉ်းသားတွေမှာတကယ်လွတ်လပ်ခွင့်ရှိမရှိမေးခွန်းထုတ်ခဲ့ပါတယ်။အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်တစ်အမတ် John Kerry ကတော့မြန်မာနိုင်ငံမှာအစိုးရပေါ်ဝေဖန်တဲ့အပြစ်မဲ့တဲ့သူတွေကိုထောင်ချထားတာဟာမှားတယ်လို့အစိုးရရဲ့လူ့အခွင့်အရေးကော်မရှင်အသစ်ကပြောကြားနေချိန်မှာပဲနိုင်ငံရေးကျင်းသားတချို့ကိုလွှတ်ပေးတာဟာဒီမိုကရေစီခြေလှမ်းတစ်ရပ်ကိုလှမ်းလိုက်တာဖြစ်တယ်လို့မြင်ပါတယ်။ဒါပေမဲ့အခုလွန်လွှတ်ပေးလိုက်တဲ့နိုင်ငံရေးအကျဉ်းသားတွေပေါ်အစိုးရကဘယ်လိုဆက်ပြီးဆက်ဆံဖို့ရှိတယ်ဆိုတာနဲ့နိုင်ငံရေးကျင်းသားအလုံးကိုဆက်ပြီးလှုပ်ပေးဖို့ရှိမရှိစောင့်ကြည့်ပြီးတကယ်အပြောင်းအလဲတွေမြန်မာနိုင်ငံမှာလုံမလုံဆန်းစင်မယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်